ဒီမောင်နှုံမျိုးနဲ့အတွင်းမှာလေးကျေးရွာသေးတရွာတီထောင်ခွင်းကိုဒီပြည်နယ်အစိုးရစီကိုတင်ထားတဲ့ကြားလို့အဲ့ဒီအခြေအနေကိုသိချင်လို့ရှင
်ကျွန်တော်တို့ကတော့ဒီလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာပြန်လဲထူထောင်ရေးလို့ပါလို့ဆိုင်တော်အစိုးရရဲ့ပြည်နယ်အစိုးရရဲ့ပေါင်းပြီးတော့တုံးနေကြတာရှိတယ်မလားအဲ့လိုရှိနေကြတော့ကျွန်တော်တို့ဘက်ကလည်းဒီဘက်ပိုင်းမှာပြည်ပွားရေးအဆင်မပြေတဲ့ရခိုင်ပြည်နယ်တွေရှိတယ်အဲ့လိုကြတော့ဘက်မှာလုံခြုံစားတော့ဖို့နေရာတွေကလည်းအများကြီးရှိတယ်သွားတင်တယ်ပေါ့ဗျာအဲ့ကြောင့်မလို့ကျွန်တော်တို့ကအဲ့ဒီကိစ္စကိုလွတ်တာဖြစ်ပါတ
ယ်ဦးသမင်းတို့ဒီကိစ္စကိုဘယ်လိုတွေစီစဉ်ထားတာရှိလဲဥမာဒီကျေးရွာရဲ့နာမည်တွေနောက်ပြီးကျေးရွာဘယ်လိုပုံစံနဲ့တည်ထောင်မယ်လို့စဉ်းစားထားတာမျိုးရှိတာမျိုးလဲရှင
်ကျေးရွာကတော့ကျွန်တော်တို့နာမည်ကရန်မာဝတီရွာဆိုတော့ပြရတယ်ရန်မာဝတီရွာကကျွန်တော်တို့ကမောင်တော်မြို့နယ်ထဲမှာပဲတည်မှာကျွန်တော်တို့နေရာတောင်းထားတယ်သက်သက်မမတောင်းထားတာရှိတယ်ဒါမှမဟုတ်လို့အစိုးရအနေနဲ့ဘယ်လိုပြောင်းမယ်ဆိုတော့ကျွန်တော်မပြောနိုင်ဘူးပေါ့ဗျာသူတို့နဲ့ကျွန်တော်တို့ကြားမှာတခုခုတော့ညှိရအောင်မယ်လို့ထင်ပါတယ
်
ကျွန်တော်တို့ကြားရတာကသူတို့ကလောလောဆယ်ဥမာ3လတန်းတည်း5လတန်းတည်းစာနာရေးစာတွေထုတ်ပြနေတယ်နေထိုင်စရာတွေစောက်ပြနေလို့ဆိုတဲ့သတင်းစကားတွေကကြားနေတယ်လေအဲ့တော့ဒီမှာအင်းမရှိရမ်းရှိလဲမရှိနော်မရှိရှိတဲ့လူတွေကရှိရတာကိုသိရတာပဲပေါ့ဗျာအဲ့တော့အဲ့ဒီမှာအဲ့လိုလောက်ကန်စားဆောင်မဲ့နေရာတွေလေးတွေရှိနေနေထိုင်စရာလေးတွေပြည်မယ်ပြီးွားရအဆင်ပြေမယ်ဆိုတဲ့ဟာကိုတွေးမင်းလို့ရှိရင်တော့သွားတင်တယ်ဆိုတဲ့ကျွန်တော်တို့ကလည်းတိုက်တွန်းတယ်သူတို့ကလည်းတိအောင်ပြပြတယ်စီးရုံနဲ့ဆိုတော့သူတို့ကသွားကျင်ရတဲ့လူတွေရှိတာ
ဒါဆိုတော့ဦးတန်းဝင်းတို့ဒီကျေးရွာသေးတီထောင်ရေးဥဆောင်အဖွဲ့ကနေပြီးတော့အစိုးရစီကိုတင်ပြတဲ့အခါမှာဘယ်နေရာဆိုပြီးတောင်းထားတာမျိုးရှိလဲရှင
်ကျွန်တော်တို့မောင်တော်မြို့နယ်တောင်ပိုင်းလို့တောင်းထားတာခင်ဗျာ
အဲ့ဒီမှာတကယ်လို့အစိုးရအခွင့်ပြုပြီးဆိုလို့ရှိရင်ဦးတန်းဝင်းတို့အနေနဲ့ကျေးရွာတီထောင်တဲ့အခါမှာဘယ်လိုမျိုးစဉ်းစားထားလဲဒီကျေးရွာကိုအင်ဂျီဘလောက်ထားမယ်စိတ်ကူးလဲနောက်လူဦးရေဘလောက်အထိထားသွားဖို့စိတ်ကူးတာမျိုးလဲရှင
်အဲကျွန်တော်တို့ကတော့အခုလောလောဆယ်အင်ကောင်စုပေါင်း300ပါဝင်နေတော့ကျွန်တော်တို့ရှိမှာစီရင်ပေးတာရှိတယ်လေအဲ့တော့ဒီ300ကိုကျွန်တော်တို့တထုပ်ထဲနဲ့ရွှေလို့တော့ပြင်ပြစီမှာပြင်တယ်တစ်ပြေးပြေးချင်းတစ်ပြေးပြေးချင်းပေါ့စစ်တူမှာစကန်ထောက်ထားပြီးတော့လေတထုပ်လိုက်တထုပ်လိုက်တထုပ်လိုက်ကျွန်တော်တို့ကအဲ့လိုပို့ပေးမှာခင်ဗျအဲ့လိုပို့ပေးဖို့လဲဟိုဘက်ကနေထိုင်ကြရတဲ့ဆင်းလင်းဖြစ်နေပေါ့ကလူတွေကဟိုစားတော့ကြရနေထိုင်ကြရဆိုရနဲ့အကုန်လုံးကျွန်တော်တို့နေလို့တိုင်ပင်လို့ပြီးတဲ့အခါကျတော့မှကျွန်တော်အဆင်ပြေပြေးလို့ကျွန်တော်တို့ရွှေသွားမှာလေအင်ကောင်စုကတစ်ပြေးပြေးတော့ကျွန်တော်တို့ကတော့တထောင်လောက်ဒီကိုကျွန်တော်တို့ကခံမှန်းတာခင်ဗျအဲ့ကြည့်ရရဲ့နေတာပြီးတော့ကျွန်တော်တို့အဲ့လိုနေလာပြီးတော့ကျွန်တော်တို့ရဲ့လူတွေအဆင်ပြေလာတဲ့နေထိုင်တဲ့အားလုံးအဆင်ပြေတယ်ဆိုရင်တော့နောက်ဖြည်းဖြည်းနဲ့ပြတ်ရွာတိတိလေးပေါ်လာလိမ့်မယ်လို့ကျွန်တော်တို့က
ဒါဆိုတော့ဦးတန်းဝင်းတို့အခုဒီတီထောင်မဲ့ရွာမှာနေမယ်လို့စီရင်ပေးထားတဲ့သူတွေကလက်ရှိပေါ့ဘယ်နေရာမှာနေထိုင်နေတဲ့သူတွေဖြစ်မလဲရှင
်လက်ရှိကတော့ကျွန်တော်တို့ဒီရမ်ကျဲကျွန်းပေါ်မန်အောင်ကျွန်းအဲ့လိုကျွန်တော်အနှံ့ပြပါပဲဆိုတော့များများကတော့ဟိုကဒီကကျွန်တော်တို့ကြားတော့ရတဲ့တင်းကတော့ကျွန်တော်ရမ်းမင်းမင်းနဲ့ကြောက်မင်းနဲ့ကများပါတယ
်သူတို့တွေကတကယ်လို့ပေါ့ဒီမှာနေမယ်ဆိုရင်အစိုးရလည်းခွင့်ပြုလိုက်ပြီးသွားမယ်ဆိုလို့ရှင်သူတို့ကအဲ့ဒီနေရာမှာအဆင်သင့်နေုံပဲလားရှင်ဒီကနေဥမာမိသားစုလိုက်လူကြီးပဲလာုံပဲလားရှင်
တော့ရင်တော့အင်းရှိပြီလားဆိုရင်တော့လူကြီးပဲလာမှာပေါ့နော်အဲ့လိုလာဖို့အတွက်လည်းပဲသူတို့လမ်းစိတ်ကိုပါရင်းရတယ်ထောက်ပံ့ဖို့လည်းကျွန်တော်တို့မရမ်းမင်းကိုတောင်းထားတာရှိတယ
်ဒါဆိုတော့ဟိုဦးတန်းဝင်းတို့အနေနဲ့တကယ်လို့အစိုးရကနေပြီးတော့ဒီလိုမျိုးခွင့်ပြုလိုက်ပြီဆိုရင်ရှင်ပထမအဆုံးအနေနဲ့ဟိုဘယ်လိုတွေလုပ်သွားဖို့စီစဉ်ထားလဲရှင
်လို့ဆိုတော့ပေါ့ဗျာဟိုဇဝင်းနေရေးကအရေးကြီးอ่ะဟုတ
်ဟုတ်ကဲ့
ဇဝင်းနေရေးကြီးတော့ဒီလူတွေကလောလောဆယ်ဘာလုပ်လို့ရမလဲဆိုတော့ပင်လေကန့်ချီဒေတာကြောက်ရင်တော့ငါဖန်တဲ့အလုပ်တွေလုပ်လို့ရမယ်ဝင်ယူနေပါတယ်လို့လည်းမွေးနိုင်တော့တော့မွေးကြမှာပေါ့ဗျာအဲအခုလောလောဆယ်ကဒီစပါးရိုက်တဲ့ကာလဆိုတော့စံစပါးလေးပဲအဲ့ဒီမှာကြားတာပေါ့ဗျာ
ဟုတ်ကဲ့
ဟိုစပါးခေတ်တွေတော်တော်များများတော့မပိုင်ရှင်ရှိတာတို့လုံးလုံးလုံးသားမရှိလို့မရိနိုင်တာတို့လည်းအများကြီးဆိုတော့ဒီဈာဝင်နေရေးတစ်ခုကိုဖြည့်ရှင်းပေးနိုင်တဲ့အနေအထားတွေအန်တီရမှာပေါ့အဲ့ဒါမှာအစိုးရလည်းပဲလိုပါလိမ့်မယ်ကျွန်တော်တို့ဒီပဲပဲပဲလည်းဖြစ်မှာပေါ့ပါ
ဟုတ်ကဲ့ပါရှင်ဟုတ်ကျေးဇူးပါနော်ဦးတန်းဝင်းခုလိုဖြည့်ကြပေးရရှင်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ
ဟုတ်ကဲ့ပါရှင်ဟုတ်